အမေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ်မြို့တော် Richmond မြို့ကိုဗြိတိန်ပြည်မကြီး Elizabeth နဲ့ကျေးရော်မင်းသားကြီး Philip တို့ကြာလာပြီးနေ့ကရောက်ရှိလာခဲ့လို့ထောင်နဲ့ချီတဲ့ဗာဂျီးနီးယားနယ်သူနယ်သားတွေတောင်းတောင်းဖြတ်ဖြတ်ကြိုဆိုခဲ့ကြပါတယ်။ဒီကြောင့် VOA သတင်းတောင် Margaret Bashir သတင်းပေးပို့ထားပါတယ်ရှင်။တိုင်းရောင်အနာကုတ်ထားတဲ့ခရမ်းနုရောင်ကုတ်အင်းကြီးမှာစင်ရီတို့တက်ပြီးတော့ခေါင်းမှာခရမ်းရောင်နှက်မွေးနဲ့တစားဆင်ထားတဲ့တိုင်းရောင်အုတ်ထုတ်ဆောင်လို့လှပကြောမွန်နေတဲ့တက်တော်80နှစ်အရွယ်ဗြိတိန်ပြည်မကြီးဟာ Richmond မြို့က Virginia ပြည်နယ်အုတ်ထုတ်ရည်မှုရဲ့အိမ်တော်ကိုဆောက်ရောက်လာခဲ့ပါတယ်။ရောက်တော့ချင်းခီးဥကျုပ်ပြူတဲ့တွေးဆောင်ခြင်းခဏလေးတွင်မှာတော့ Virginia ပြည်နယ်အုတ်ထုတ်ရည်မှုတမတိကိန်းက American သမ္မတဟောင်း Thomas Jefferson နဲ့ Virginia ကမှတ်စုညာဆိုတဲ့ရှားပါတဲ့ဆောက်ကိုဗီမာကြီးကိုပေးအပ်ခဲ့ပါတယ်။အဲဒီနောက်တော့ပြည်내အုပ်ချုပ်ရေးမှုနယ်သူကတော်တို့ဟာဗီမာကြီးနဲ့မင်းသားကြီးကိုသူတို့အိမ်တော်နဲ့တိတ်မွေးလာတဲ့ပြည်내လွှတ်တော်စီကိုလမ်းလျှောက်ပြီးတော့လိုက်ပြခဲ့ပါတယ်။ဗီမာကြီးကိုကြည့်ရတာစိတ်ချမ်းမြေ့နေတဲ့ပုံရှိပြီးလမ်းတစ်လျှောက်မှာသူ့ကိုစောင့်ကြုံနှုတ်ဆက်တဲ့ကလေးတွေနဲ့လူအုပ်ကြီးစီကပန်းစည်းတွေကိုလက်ခံယူရည်ပြပြုံးပြနဲ့နှုတ်ဆက်ခဲ့ပါတယ်။လွှတ်တော်ရဲ့အဝင်မှာတော့ Virginia ပြည်နယ်ကဒေသခံ Red Indian လူမျိုးတွေကရိုးရာဝတ်စုံတွေငံဝင်တဲ့တစားဆင်ထားတဲ့ခေါင်းဆောင်တွေဝတ်ဆင်ပြီးရိုးရာအကနဲ့ပြည်မာကြီးတို့ကိုကြိုဆိုခဲ့ကြပါတယ်။အဲနောက်မှာတော့သူတို့ဒေါ်လာ150,000နဲ့အကုန်ကြခံပြီးတော့နှစ်နှစ်တာပြန်လည်ပြည်ပြင်ထားတဲ့လွှတ်တော်အဆောက်အုံတွေကိုဝင်ရောက်ခဲ့ကြတာပါ။အထက်မှာတော့ British တော်ဝင်တယောက်က Virginia လွှတ်တော်မှာပထမဆုံးပြောကြားတဲ့မိန့်ခွန်းကိုပြည်မာကြီးပြောကြားခဲ့ပါတယ်။ဗြိတိန်နိုင်ငံကလာတဲ့လူအုပ်စုငယ်လေးနဲ့စတင်တည်ထောင်ခဲ့တဲ့ James Town မြို့ရဲ့နှစ်လေးရာပြည့်ခန္ဓာဟာစနိုင်ငံသားတည်ရှိနေတဲ့ရင်းနှီးမှုအတိုင်းအတာကိုပြသတဲ့အထိမ်းအမှတ်ဖြစ်ပါတယ်လို့ပြည်မကြီးကပြောကြားသွားပါတယ
် It is one of the most durable international collaborations anywhere in the world at any time in history
ဗြိတိန်နိုင်ငံရဲ့ရင်းနှီးမှုဟာကမ္ဘာတစ်မိုင်မှာတက်တန်းအရှည်ဆုံးနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုပါပဲကျင်းစောင်းမြို့ရဲ့ဒီပေါင်းများစွာလက်ဆင့်ကမ်းခဲ့တဲ့အမွေနှစ်ကိုအထိတ်မှတ်ပွဲကျင်းပရတာရှင်းနေမိပါတယ်။ဒါကြောင့်လဲဒီနေ့ဒီနေရာကိုရောက်လာရတာချစ်မဝမ်းမြောက်လှပါလိမ့်ရှင်
။ဂျာလာဘင်းနဲ့ညနေပိုင်းမှာတော့ဗာဂျီးနီးယားတက်တက်ကတုံမှာအရင်လားကဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုကနေအသက်ရှင်လွတ်မြောက်လာခဲ့သူတွေအဲ့ဒီဖြစ်ပျက်မှာတည်ဆုံခဲ့ရသူတွေရဲ့မိသားစုတွေနဲ့အလစ်ဇဘက်ဘီယင်မာကြီးတို့တည်တံ့တွေ့ဆုံမှုစီစဉ်ထားခဲ့တာပါ
။ My heart goes out to the students, friends and families of all those killed.And to the many others who have been affected.
Virginia Tech မှာပြစ်ခတ်မှုတွေကြောင့်ထုံပါသွားရသူတွေနဲ့တက်ဆိုင်တဲ့ကျောင်းသားတွေ၊မိတ်ဆွေတငယ်ချင်းတွေနဲ့မိသားစုဝင်တွေဒီအဖြစ်အပျက်နဲ့ဆက်ရွယ်ထိခိုက်ခဲ့ရသူတွေအားလုံးအတွက်ကျမရင်တဲ့အသေးသေးကထိထိခိုက်ခိုက်ခံစားရပါတယ်။ဒီဝင်းနေကြေကွဲဖို့ကောင်းတဲ့ကာလမှာကျမတို့အနေနဲ့လည်းအထူးထိခိုက်ခံစားရပါတယ်ဆိုတာကိုဗြိတိန်တိုင်းနိုင်ငံလုံးကပြည်သူအားလုံးကိုစာပြောချင်ပါတယ်ရှင်။
ဗြိတိန်နိုင်ငံမှာ1952ခုနှစ်မှာအလစ်ဇဘက်ဘီယင်မာကြီးစဖြစ်ခဲ့ကဘီယင်မာကြီးရဲ့မင်းသားကြီးအမေရိကန်ကိုချစ်ကြည်ခီးစဉ်ဖြစ်ရောက်လာတာအခုတစ်ခေါက်ခါ40မြောက်ဖြစ်ပါတယ်။သူတို့ကဗာဂျီးနီးယားပြည်နယ်မှာမနေ့ကနေ့ဒီနေ့နှစ်ရက်ကြာနေထိုင်မှာဖြစ်ပြီးတော့သမိုင်းဝင် James Town မြို့နယ်နောက်ဗြိတိရှ်တို့ရဲ့ကိုလိုနီမြို့တစ်မြို့ဖြစ်တဲ့ Williamsburg မြို့ကိုသွားရောက်ကြမှာပါ။မြင်းစရာဝါဒနာပါပြီးတော့မြင်းမွေးမြူရတာကိုလည်းစိုက်နှစ်သက်တဲ့ဘီယင်မာကြီးကကနေကြီးပြည်နယ်ကနာမည်ကျော်ဒက်ဗီမြင်းပွဲကိုတက်ရောက်ကြည့်ရှုဖို့လဲအဲ့ဒီကိုမနေ့ပြန်သွားရောက်มาဖြစ်ပါတယ်။တနင်္လာနေ့ကျရင်တော့အင်ဂျူရာမှာအမေရိကန်သမ္မတဘုရှ်နဲ့သမ္မတကရော်ရိုကတီးခင်းတဲ့နိုင်ငံတော်ညစာစာပွဲကိုတက်ရောက်มาဖြစ်ပြီးအင်္ဂါနေ့ကျရင်တော့ဗြိတိန်နိုင်ငံကိုပြန်လည်ထွက်ခွာရမှာပါ